မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုက်ကြည့်စမှာတော့ ICJ အမှုကနေဘာတွေသင်ခန်းစာယူနိုင်မလဲဆိုတာကိုဆွေးနွေးမှာပါမြန်မာနိုင်ငံမှာအထူးသဖြင့်ဒီခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေကလူမျိုးတော်အောင်လောက်ရောက်တယ်ဆိုတဲ့ဆွဆွဲချက်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆတ်စုကြည်ကိုလည်းဒီတဟိမျိုးကနိုင်ငံတကာတရားဝင်သွားပြီးဖြစ်ရှင်းရတဲ့ဒီဖြစ်ခဲ့ပါတယ်ဒီနိုင်ငံတကာအဆင့်ထိရောက်ခဲ့တဲ့ဒီမှုရောမြန်မာနိုင်ငံမှာလူခွင့်ရေးကိုပို့ပြီးတော့အလင်းထားလာနိုင်သလားလူခွင့်ရေးချုပ်ဖောက်ခံရသူတွေအတွက်တရားမျှတမှုမြတ်သားမှုရဖို့အတွက်မျှော်လင့်ချက်တစ်ခုဖြစ်လာနိုင်လားပေါ့နောက်ပြီးတော့ဒီလိုဖြစ်မျိုးတွေမကျော်အောင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးကြဖို့စီစဉ်ထားပါတယ်ပင်တိုင်းဆွေးနွေးဖို့အတွက်လည်းပုဂ္ဂိုလ်ကိုယ်တော်ဖျက်ချထားပါတယ်သူကတော့ကျွန်တော်တို့လူခွင့်ရေးလှုပ်ရှားနေတဲ့ရှင်းနေရေးဦးတင်တန်းဟုပါနောက်သူကတော့ရခိုင်ပြည်နယ်ဆိုင်ရာချန်ပီကော်မရှင်မှာအဖွဲ့ဝင်ဖြစ်တာဝန်ယူခဲ့တဲ့ဦးဝင်းလည်းဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်ဦးလည်းအခုဆိုရင်လေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့အစီအစဉ်ကိုအခုဒီမှာလဲစလိုက်ချင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ကတော့ကျွန်တော်ဒီပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံးသက်ချက်တွေကိုအရင်သိချင်ပါတယ်ခင်ဗျာဆိုတော့ဟိုဆရာဦးသိန်းတန်းကိုအရင်ဆွေးနွေးပြပါလားကျွန်တော်တို့ပြောမယ်ဆိုရင်တော့ဟိုပြည်တွင်းရေးလို့ဘယ်တော့ပဲပြောနေပေါ့လေခုနောက်ဆုံးဒီနိုင်ငံတကာမှာတရားတော်ဖြစ်ရတဲ့အခြေအနေဒီအခုရောက်ခဲ့တာဆိုတော့ကျွန်တော်ဒီအခြေအနေပေါ်ကနေသင်ခန်းစာယူတင်တာအထူးကဘာများဆရာအနေနဲ့မြင်နေလဲခင်ဗျာ
ပထမဆုံးအချက်ကတော့ကျွန်တော်တို့ရင်းကြမ်းရင်းမရှိဘူးပေါ့နော်အဲဒီစစ်ဘိုးတွေဖြစ်နေလို့ဒီပြဿနာလာတာပဲအဲတော့ကျွန်တော်တို့ဒီနေ့ရမှာဖြစ်တယ်တော့ဒီမျိုးမှာကြာမှာဖြစ်နေဆိုရင်အချက်ကတော့ကျွန်တော်တို့ဒီကရတော့ဘုရားကရာကြီးကိုမထင်ရှင်းနိုင်ရှင်ဟိုနောက်ဆက်တဲ့ပြဿနာတွေပေါ်တယ်နောက်တစ်ခါဒီကနေပြောစစ်ဘိုးအပြီးပြောရမယ်ချက်ကတော့ပိုပြဿနာတွေပေါ်လာလို့ရှိကျွန်တော်ကဒီနေ့အစွဲဖြစ်တဲ့ဒီကနေ့ဒီရှာလေးပေါ်လာအဲဒီကဘာလို့ပြောလို့ဒီတည်းမဟုတ်ဘူးမှန်ဘူးလို့မြင်တာမျိုးမဟုတ်ခဲ့နဲ့ကျန်ကြရတယ်ဒီကတော့ကလည်းအပေါ်ကြီးဒီကစုံစမ်းစစ်ဆေးတဲ့ကိစ္စမျိုးတွေမှာပူပေါင်းပါဝင်ပြီးတော့ဒီကကျွန်တော်ကဟိုတရားဥပဒေစိုးမိုးရအောင်လုပ်တာဖြစ်တယ်။ချုပ်ပြောရင်တော့ဒါတလုံးနဲ့နဲ့ပြောပါစို့တော့တရားဥပဒေစိုးမိုးရမယ်ငြိမ်းချရမယ်။အဲ့ဒီတင်ခန်းစာအကြရတယ်လို့ကျွန်တော်ဒီကံမီယာဥပဒေပြပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဆရာဦးလွင်အမြော်ခင်ဗျာကျွန်တော်အခုဒီ ICJ အမှုကနေပြီးတော့ကျွန်တော်တင်ခန်းစာယူနေတာဆရာအနေနဲ့ဘာများမြင်နေလဲ။
ဟုတ်ကဲ့ပါဟိုကျွန်တော်တို့တိုင်းမင်္ဂပုဂ္ဂိုလ်ကလည်းမြမရဲ့သဘာဝအစာကိုပြောတော့တယ်မတူကွဲပြားမှုများအတွင်းကညီညွတ်ကိုတိဆောက်ပြီးတော့ကွဲပြားခြားနားမှုများကအဖြစ်ဖြစ်ဆိုတဲ့အကြောင်းကြီးเนาะနောက်ပြီးတော့မြမကြည့်ကြည့်ရအဖြစ်ဟိုကိုယ်နဲ့မတူလို့ဗန်ဖားလေးဆိုတဲ့အသိမရှိဘူးအဲ့တော့ tolerance ဆိုတဲ့စကားဟာဟိုကိုယ်နဲ့နေလေလို့ကိုယ်နဲ့ညံ့လို့တော့အစ်ကြီးဆံပြောင်းရတာမဟုတ်ဘူးသူတပားကိုကိုယ်နဲ့မတူတဲ့သူကိုနားလေကြည့်တဲ့သဘောထားကြည့်တဲ့စိတ်ဓာတ်ဆိုတာကျွန်တော်တို့မြန်မာပြည်သူများရဲ့သဘာဝအရှိတရားပါဆိုတော့ကျွန်တော်တို့လူမျိုးတွေရဲ့ဒီဘာသာရေးလူမျိုးရေးကိုတလွဲရမ်းကြောင်းပေါ်သင်ပြီးတော့အဆုံးချလိုက်တဲ့အခါမှာရိုးသားတဲ့ပြည်သူတွေကိုယ့်အမျိုးကိုချစ်တဲ့လူတွေကိုယ့်ဘာသာတရားကိုရေးသားတဲ့သူတွေဟာမတရားမှုမှာအဆုံးချလေအရမဝါဒီမဲ့အဆုံးချခံရတဲ့အခါမှာအဲ့ဒီ spirit of tolerance လို့ခေါ်တဲ့ချားနေတာလေးကိုမှားတယ်လို့ထင်ပြီးတော့ကအဲ့လိုကျေကျေလောင်လောင်အတန်ကြီးကထွက်သွားတဲ့အပေါ်မှာကျွန်တော်တို့အပေါ်မှာအထင်ကြီးလွယ်မှားမှုကြီးဖြစ်သွားတယ်။လက်တွေ့ရေးနေအခြေအနေမှာလည်းပဲစိုးစိုးဝါးဝါအခြေအနေကဖြစ်သွားတယ်။အဲ့ဒါဒီကူတဲ့ဖြစ်ခဲ့ပါလေဆိုတာကိုကာယကရှင်ကိုယ်တိုင်ကဝန်ခံထားတယ်။အဲ့တော့ဒါဒီကူကျွန်တော်တို့ကအပြုသဘောနှုန်းနဲ့ပြန်ပြီးတော့ဆင်ခြင်သုံးသပ်ပြီးတော့ကလူပြန်ပြောင်းလဲမှုလုပ်ရမယ် status quo လို့ခေါ်တဲ့ဒီအတိုင်းကြီးတော့ဆက်ထားလို့မရဘူးလူပြန်ပြောင်းလဲမှုတွေကိုတိတိယောက်ယောက်လုပ်လိုက်မယ်ဆိုရင်ကျွန်တော်တို့အစိုးရရအကောင့်တစ်ခုဖြစ်လာနိုင်ပါလေလို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးရဲ့စနေရချေစုပါဟိုဆရာဦးရဲ့ပြောသလိုပဲပေါ့လေဒီတော့ဆက်စုကြည်ဒီ ICJ မှာခြေပတ်သွားတဲ့အထဲမှာဟိုပြောမယ်ဆိုတော့တို့ကဒီလူမျိုးတော်ကိုလောက်တာမဟုတ်တဲ့အကြောင်းဟိုသူခြေပတ်သွားတာရှိတယ်ဒီချိန်ထဲမှာပဲဒီလူခွင့်ချိုးဖောက်မှုတွေရှိခဲ့နေတာမှာပေါ့လေလူတိုင်းရဲ့ဆန္ဒမှုဆရာနိုင်ငံတကာဥပဒေနောက်လူခွင့်သဘောတူညီချက်တွေနဲ့အရေးယူလို့ရရဆိုပြီးတော့လေသူကရှောက်လိုက်ချက်ပြီးတဲ့အချိန်မှာပြောသွားတာမျိုးရှိပါတယ်ဆိုတော့ဒါကရောကျွန်တော်တို့လူခွင့်ချိုးဖောက်မှုတွေပတ်သက်လို့နိုင်ငံတကာဥပဒေနဲ့အရေးယူနိုင်မှုလမ်းစာတစ်ခုတနည်းပြောမယ်ဆိုရင်တော့ဒီညှနာခဲ့ရတဲ့သူတွေအတွက်တရားမျှတမှုရနိုင်မှုမျှော်လင့်ချက်တစ်ခုလို့ရောကျွန်တော်တို့ဟိုကိုပေါ်လေအကောင်းဘက်ကနေမျှော်လင့်နိုင်တဲ့အခြေအနေကိုတုံ့တက်လို့ရမှာဆရာ
နိုင်ငံတော်ကောင်းဆောင်ကတော့နိုင်ငံကိုကိုယ်စားပြုပြီးတော့ပဋိပက္ခပေးသွားတယ်စီပြည်မှုကျူးလွန်သူများကိုဒီလိုပဲလက်ဆောင်မထားဘူး impunity လို့ခေါ်တဲ့ဇာလို့စားတွေကိုကျွန်တော်တို့ကအစာအဝယ်မပေးဘူးသူတို့ရဲ့ပြည်မှုကျူးလွန်ခဲ့တဲ့အတိုင်းအတာတိုင်းဥပဒေရဲ့ စီကံပေါ်အတွင်းကနေရှိရမယ်။နောက်လောင်ဓာတ်ကြီးမဖြစ်အောင်လည်းလုပ်မယ်လို့ကျွန်တော်တို့ခေါင်းဆောင်ကနော်အမပန်းကြီးခံသွားတယ်ပြောသွားတယ်။ဘုရားကြီးဒီကဲဆိုတဲ့ဒီချက်ကျွန်တော်ပြောရတယ်။ခေါင်းဆောင်ကဒီလိုပြောပြီးပဲနဲ့အောက်ခြေမှာဖြစ်နေတဲ့ဖြေရကလေးတွေကိုကျွန်တော်တို့ပြန်သုံးသပ်ဖို့ဆိုတယ်။ဥပမာဒီဘာသာပေါင်းစုံချစ်ချည်ရေးတွေကျွန်တော်တို့လုပ်တယ်။ရေးပြီးတော့မှကိုကျွန်တော်တို့ဒီဆွေးနွေးပွဲဖောရမ်ကြီးတွေလုပ်တယ်ကျွန်တော်နိုင်ငံအကြီးအကဲတွေအားလုံးတက်ခဲ့တဲ့ပြည်ပဖော်ရမ်ဆိုလို့ရှိရင်အဲ့ဒီလိုကျွန်တော်တို့နိုင်ငံအကောင်းဆုံးကြီးများကဘာသာပေါင်းစုံဖြစ်ချည်ရေးမှစီမြန်မာနိုင်ငံတည်ငြိမ်ရေးချမ်းရေးကိုကျူးစားတဲ့အချိန်မှာဒီအချိန်မှာရန်ကုန်မြို့နယ်ကစံကြောင်းမြို့နယ်မြေကြီးကုန်းမှာမဟာသမန္တော်ကြီးတဲ့အခမ်းအနားတွေမှာဘာသာပေါင်းစုံနဲ့တွဲပြီးလုပ်ဖို့လုပ်ခွင့်ကြီးရခဲ့တယ်ဒီနှစ်မှာပြေးမလို့ဘူးအဲ့တော့ဘာသာပေါင်းစုံတော့အချင်းတူပြင်းနေဟိုအမှားတစ်ခုလိုလိုအဖြစ်တစ်ခုလိုလိုအကြောင်းပြချက်ကြည့်ပြပြီးတော့ဖွင့်ပြချက်မပေးဘူးကြာရန်ကုန်မြို့နယ်မှာအဲ့တော့အပေါ်နဲ့အောက်ကအရှိတ်ဆက်ကလေးကြီးကတော့ရှိဖို့လိုအပ်တယ်လို့ကျွန်တော်ချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသိန်းသန်းဝေကျွန်တော်တို့ဒီ ICJ မှာကြုံရမှုပါဝင်ပေါ့လေဒီလိုကိစ္စကြီးကြောင့်ကျွန်တော်တို့ဒီလူခွင့်ရချုပ်ပေါက်ခံသူတွေအတွက်တရားမျှတမှုတစုံတရာရနိုင်မယ်ညှော်နှင်းချက်မျိုးဖြစ်လာနိုင်လားဆရာ
ဆက်ဖြစ်လာနိုင်ပါလေခင်ဗျာအခုကကျွန်တော်တို့အာဖြစ်တဲ့ဖြစ်ဖြစ်စဉ်ကြီးရဲ့ဒီနေ့လက်တဲ့အရာဥတွေမစိုးမိုးတာပေါ့နော်။ဟိုကျွန်တော်တို့မှာဟိုဥပဒေတွေကတူတူရှိပါတယ်။ဟိုကလက်နက်ကန်ဖွဲ့စည်းနေပတ်တဲ့တမတော်မှာ1959ဟိုတမတော်ဥတွေစီရင်မိဝေစီတဲ့ Rule of Nation နဲ့ခေါ်တဲ့ ROE ပေါ့ဗျာ။ဒါအဲ့ဒါကြီးဒီစိတ်တိုက်တွေးဆုံပြင်မှာလိုက်နာဆောင်ရမယ်ကျင့်ဝတ်စည်းကမ်းတွေရှိတယ်ပေါ့။အဲ့အဲ့ဒီစီကံတွေရှိပြီးသားအရင်ကျွန်တော်တို့ရပ်ဖက်စစ်တဲ့တော့လို့ခေါ်တဲ့ဒီပြည်နယ်ပုံနဲ့ပတ်သက်တဲ့အရာတွေကျွန်တော်အကုန်ရှိပါတယ်။ဟိုရှိနေမယ်အဲ့ပါရည်ကဒီကိစ္စမှာစုဘူးလို့ဒီကနေပေါ်လာတာပေါ့နော်ပေါ်လာတဲ့ဒီသာနာပေါ်လဲဆိုတော့ကျွန်တော်တို့ဒီပါဒီတရားဝင်စုမှုမှုဆောင်ရွက်တဲ့အခါမှာဒါနိုင်ငံတော်တိုင်းကနေလည်းပြောသွားတယ်ကျွန်တော်ဒီစစ်ပတ်ပါဖြစ်တဲ့အခါမှာကျွန်တော်ပြည်မှုတရားကြီးရယ်စစ်ဝဒီစစ်ခုံလုံးကပဲညီပါတာပေါ့နော်ကျွန်တော်တို့ဒီစစ်ပုံတရားမျိုးပုံမှန်190ဒီအရာနိုင်ငံတော်တရားရင်ကျုပ်ကတိုင်းပြည်ရဲ့အမြင့်ဆုံးတရားရင်ဖြစ်တယ်ဆိုလို့ပဲသူကစစ်ပုံတရားမျိုးတွေခုံလုံးနဲ့အဲစစ်ဘက်ဆိုင်ရာခုံရုံးတွေပေါ်မှာအာဏာပြောင်းမှုရှိပြီးရနော်ဖွဲ့စည်းပုံစံမျိုးမှာ343ရစစ်တရားရင်ကိုတင်းကြားတည်ထောင်ပြီးတော့ကာကွယ်ရေးဆုံးဖြတ်ရာတည်ကြားဖြစ်တယ်။အဲ့ဒီခါကျတော့ကျွန်တော်တရားစီရင်မှာလည်းတည်ကြားခြင်းတို့နေလို့ဖြစ်တဲ့ခါကျတော့ဒီချင်းစားချင်းညာရဲ့ခါမှာခက်ခဲရရှိတယ်လို့ဖြစ်တယ်။အဲ့ဒီခါမှာမလိုလားအပ်တဲ့ဆုံးဖြတ်မှုမျိုးတွေပေါ်ပေါက်လာပြီးတော့ဟိုကဗတ်လူတွေအမြင်မကြည့်ကြရဒီကနေ့ပေါ်တာလို့ထင်တယ်အဲ့တော့ကျွန်တော်တို့ဒီအခြေအနေကနေပြီးတော့ဒီသင်္ကန်းစာယူနေဆိုရင်တော့ပထမဆုံးဖြစ်တော့ရာစီပါလေပဲဒီဒီတရားစီရင်ကိုပြောင်းလဲရမယ်အဲ့ဒီခြေခြေပြင်းပြင်းပြောရင်တော့အခုကျွန်တော်တို့ဖြစ်နေတဲ့ပြဿနာတွေအကုန်လုံးကြီးလဲတော့2008ဖွဲ့စည်းဖို့မပြင်းပြီးတော့ကျွန်တော်တို့အရာအားလုံးဟာလူလူကရွေးချယ်ပြင်းတော့တယ်အရာသားဆိုတော့ဘာတရားစီရင်ဥပဒေဒီဥပဒေအာဏာတော့ဆိုတော့ရှိပြီးတော့ဒီတတူညီတာတဲ့သွားနိုင်ပါဖြစ်နေဆိုတာဟိုပူပြီးတော့ထင်ရှားလာတယ်လို့ကျွန်တော်ဒီချက်မြင်ရပါတယ်
ဟုတ်ကဲ့ဆရာဦးသင်္ကန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲအတွက်ကိုစာပေးပို့ထားတဲ့လူတွေရောကိုယ်တိုင်ပါဖို့ဆက်သွယ်ထားတဲ့လူတွေရောတော်တော်များရှိနေပါတယ်ဆိုတော့ဟိုကိုယ်တိုင်ပါဖို့ဆက်သွယ်ထားတဲ့လူတွေကတော်တော်များနေတဲ့အတွက်ကျွန်တော်မေတ္တာရပ်ခံနေတာရောတက်တဲ့မြတ်လူရင်းသူရှင်ပေါ်ဒီကိုဆွေးနွေးရအကြောင်းအရာကိုအာရုံစိုက်ပြီးတော့ဟိုပြောသိကြပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတူလည်းပြေးကြပါလေမြန်မာနိုင်ငံကဟူးချင်းမြင့်ဖြစ်ပါလေဟူးချင်းမြင့်သဘောထားဆွေးနွေးလို့ရပါခင်ဗျာဟောโอเคဟူးချင်းမြင့်တက်ပေါင်းလိုက်ကျွန်တော်တို့ကြာသွားပါလေဆိုတော့ကျွန်တော်နောက်တူကတော့ကနေဒါနိုင်ငံကဥညွန်လာဖြစ်ပါလေဥညွန်လာဆွေးနွေးလို့ရပါခင်ဗျာ
ဟုတ်ပါတယ်ခုနကကျွန်တော်တို့လက်ရှိအနေအထားရာပြည်တွင်းဥပဒေအရစစ်စစ်အရေးယူတာတွေလုပ်မယ်ဆိုရင်တရားမျှတမှုရနိုင်မလားဆိုတဲ့ပုံမှာလုံးဝမရနိုင်ပါဘူးလက်ရှိအခြေအနေမှာဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိဘူးဆိုတာကြားပါပြီ။အခုလက်ရှိနေထားမှာတော့မဖြစ်နိုင်ပါဘူး။ဘယ်လိုမှတရားမျှတမှုမရဘူး။ဒါပေမဲ့နောက်တစ်ခုကနိုင်ငံတကာဥပဒေနဲ့လမ်းစပွင့်လာပြီလားဆိုရင်တော့လမ်းစပွင့်လာပြီလို့ဆိုရမှာဖြစ်ပါတယ်။ဒီမြန်မာနိုင်ငံပေါ်မှာ ICJ ရဲ့ဆွဲဆိုချက်တွေနဲ့ဒီအပြန်အလှန်ဥပဒေပညာရှင်တွေရှင်းလင်းခြေပါလာအောင်နားထောင်ရင်မြန်မာနိုင်ငံဘက်ကအခုကံခြေပါချက်တွေကိုအားနည်းတယ်လို့သုံးသပ်နေတာကြီးတွေ့ရပါတယ်။အဲ့ဒါကြောင့်မို့လို့အခု ICJ ကနေပြီးတော့ဒီဇင်ဘာ12ရက်နေ့မှာပဲကြေညာချက်ထုတ်လာတာထုတ်လာနိုင်ပါတယ်။ ICJ နေတဲ့ဒီဂမ်ဘီယာကညွန်ပြတဲ့အချက်9ချက်ပါတဲ့တင်ပြချက်ဒီအရာမြန်မာနိုင်ငံဘက်ကဆောင်ရွက်ဖို့အချက်6ချက်ကိုကြားပြပြင်တွင်းကိုဆောင်ရွက်လာနိုင်ပါတယ်။အဲ့ဒီအချက်တွေမှာဘာအရေးကြီးဆုံးလဲဆိုတော့ကုလ အပါဝင်နိုင်ငံတကာမှအချက်လက်ရှာဖွေရေးအဖွဲ့တွေကိုပူးပေါင်းဆောင်ရွက်ဖို့အာမခံရမယ်ဆိုတဲ့အချက်ပါဝင်ပါတယ်ဒီအချက်ကိုညင်းပယ်ကညင်းပယ်မယ်ဆိုရင်လည်းအလွန်ခက်ပါလိမ့်မယ်ဒါကြောင့်မလို့မြန်မာနိုင်ငံရဲ့ပြည်ဝင်အခြေအနေကပိုရှုပ်ထွေးလာနိုင်ပါတယ်ဒါလိုအစိုးရအနေနဲ့သတိကြီးစွာထိန်းနိုင်ဖို့လိုပါတယ်ဘာကြောင့်လဲဆိုတော့ရွေးကောက်ပွဲနီးလာတဲ့နေ့အမြတစ်ဖက်အဖက်အခြားတစ်ဖက်ကနေအပြတ်အမောက်လုပ်ငန်းတွေကိုအရင်လည်းလုံနေတယ်အခုလည်းလုံနေတယ်ဆိုတာကိုသတိချဖို့လိုပါတယ
်။ဒါ
ပြည်သူအားလုံးသိပါတယ်။တော်မီလာပဲတော်ကြောင်လက်ကမောင်းခတ်တတ်ပါတယ်။အထူးသဖြင့်ဒေါ်အောင်ဆန်းစုကြည်နယ်သာလန်ခရီးမထွက်မီကာလနဲ့ထွက်နေစဉ်ကာလတွေမှာတမရော်ကနေလွတ်တော်ထဲမှာ59ဆနဲ့တောင်အာမရသေးပဲနဲ့ဝင်ကြီးဌာနအစီအနေမှာနိုင်ငံသားရဲ့စော်စပ်သူများကိုမပါဝင်ဆိုတာကိုဆိုတင်သွင်းခဲ့တယ်။နောက်တစ်ခုကတာလုံခေါ်ဖို့အများလုံးခေါ်ဖို့ဆိုတဲ့အဆိုတင်သွင်းခဲ့တယ်။ဒါလေးကြီးကြီးအဖြစ်တမရော်ရဲ့ဘယ်လေးမှမပြောင်းလဲတဲ့သဘောတရားကိုကြားလိုက်ခြင်းလို့ဖြစ်တယ်။တနည်းအားဖြင့်ချိန်ကြောက်တယ်လို့လည်းမြင်ပါတယ်။ဒါကိုအစိုးရဝန်ကြီးရဲ့အားကိုးမနေဘဲနဲ့ပြည်သူတရားလုံးကသတိရှိရှိနဲ့ကိုယ်နိုင်ငံနဲ့ပြည်သူတရားလုံးရင်းရမ်းတာယူဟိုမတူကွဲခြားမှုတွေကိုလက်ခံနှလုံးသွင်းပြီးတော့ဆောင်ရွက်နိုင်ပါစေကြောင်းပြောကြလိုပါတယ်
။ဟုတ်ကဲ့ဦးညလာဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဥချင်းမြင့်ရှင်းနေပါတယ်။ခုဥချင်းမြင့်သဘောထားလေးဆွေးနွေးလို့ရပါတယ်ခင်ဗျာ
။ကျွန်တော်တို့ဒီလိုတရားဆွဲတာတော့အင်တာဝါနဲ့ကြီးအောင်ပါတယ်ဒါပေမဲ့ကျွန်တော်တို့ဓာရီကဒေါ်စုချင်းရှင်းတဲ့နေရာမှာလဲကျွန်တော်တို့ကအရက်ကားပြောနေအရက်သုံးကားနဲ့ပြောရင်တော့ဟိုခင်ဗျားတို့ဆွဲတဲ့လောက်ကြီးလည်းမဟုတ်ပါဘူးစတင်အားလျော်ဆိုတော့ကျွန်တော်တို့မှလည်းကျွန်တော်တက်မှလည်းအဖြစ်ရှိပါတယ်လို့သူပြောခဲ့တဲ့သဘောလို့ကျွန်တော်ထင်ပါတယ်ခင်ဗျာဒါလည်းကျွန်တော်တို့အာနာရှင်စနစ်တွေရဲ့ဟိုအာနာရှင်စနစ်တွေကိုတည်ဆောက်ခဲ့တဲ့လူတွေရဲ့သူတို့ကိုထပ်ဆောင်အပ်တဲ့နေဒီအတွက်ကိုကျွန်တော်တို့ဒီတန်းဟိုဒီမှာဟိုလုပ်ချင်လို့လုပ်လို့မရဘူးဆိုတာကိုဟိုအတိပေးလိုက်လို့တတိပေးလိုက်လို့လည်းဖြစ်ပါတယ်ခင်ဗျအဲ့တော့ဒါလည်းကျွန်တော်တို့အဖို့ရအကောင်းလို့ပြောမှာပါခင်ဗျအဲဒီကုသရှင်နဲ့အာနာရှင်စနစ်နဲ့တက်ပြိုင်နေတဲ့အခါမှာဒီနေရာမှာကျွန်တော်တို့အာနာရှင်သမားတွေအင်ဂျင်မှုပေါင်းတယ်လို့ထင်ပါတယ်ခင်ဗျအတော်ပါပဲဆရာ
ဟုတ်ကဲ့ဦးချင်းမြင့်စနစ်ရကျေးဇူးပါနောက်တူကကျွန်တော်အမေရိကန်ပြည်သူကကုလသိန်းချူပါတယ်ကုလသိန်းသဘောထားလည်းစနစ်လို့ရပါတယ်ခင်ဗျ
ဟယ်လို
ဟုတ်ကဲ့ကုလာသိန်းဆွေးနွေးလို့ရပါတယ
်ဟုတ်အော်ဟုတ်ကဲ့ခင်ဗျာဒါအဲကျေးဇူးတင်ပါတယ်ကျွန်တော်ဒီတရားဥပဒေရှိတော့ကပြောမယ်ဆိုလို့ရှိရင်တော့ဒီရင်းမှာဗာတရားဥပဒေမစုံမှုမရှိလို့ဒီပြဿနာတွေဖြစ်လာတာပဲလေဒါအရင်ဆိုးရကြီးပဲတစ်ပုံချလို့မရဘူးလေဒီဆိုးရမှာအချိန်အများကြီးရှိခဲ့တာပဲဒီကိစ္စတွေအတိုင်းပဲဖြေရှင်းဖို့ဒါပေမဲ့ဒီဆိုးရပါကူမှာပူပေါင်းဆောင်ရွက်မှုမလုပ်ခဲ့သလိုလုပ်ခဲ့မှုအပိုင်းမှာအများအားနည်းခဲ့သလိုရောအာသူတို့ကိုယ်တိုင်ကဒီလိုတစ်ဖက်ကဆော့ဆွဲချက်တွေရှိခဲ့တဲ့ဒီအမှုတရားတွေပြတ်သွားမှုတွေပေါ်မှာအာတိတိယောက်ယောက်ပါကူမှာပူပေါင်းဆောင်ရွက်ပြီးတော့အာလုပ်ခဲ့တာမရှိဘူးမရှိတော့အခါကြတော့မှအခုလိုပုံမှန်ဖြစ်မရပြဿနာဖြစ်လာတာလေအခုလည်းထောက်ခံမှုဆိုတာတွေကထောက်ခံပွဲလုပ်တယ်ဆိုတာတွေကဒါဟိုသိသိကြကြဘာကိုထောက်ခံနေတယ်လဲဆိုတာတော့သိချာကျွန်တော်တို့နားလည်ဖို့ဖြစ်နေတယ်လို့ထင်တယ်အခုဒီတရားဥပဒေစိုးမိုးမှုကိစ္စနဲ့ပတ်သက်လာတော့နောက်ပိုင်းလည်းဒီတက်တနာတွေကကျွန်တော်ထင်တယ်တရားမျက်နှာမှုရှိရှိဖြစ်ပေါ်လာနိုင်မဲ့အလားအလာမျိုးလုံနိုင်မဲ့အစိုးရရှိမှာမဟုတ်ဘာဖြစ်လို့လဲဆိုတော့ဒါတွေကအများပြောနေကြတဲ့2008အခြေခံဥပဒေကြောင့်လည်းရုတ်ထိုးနေပြီမဲ့လည်းပဲ2008အခြေခံဥပဒေနဲ့အကျုံးမဝင်တဲ့အာလူဆိုတဲ့အမြင်အရပြောရဆိုတာလောကကိုင်းမဲ့ဟာတွေအများကြီးရှိတယ်။ဒါတွေကတော့မလောက်ခဲ့ဘူးလား
။ဟုတ်ကဲ့
ဒါကြောင့်မို့ဒီလိုစက်တနာတွေအများကြီးဖြစ်လာတာပါ။ဟု
တ်ကဲ့ဆိုတော့
ဒီလောက
်ဟုတ်ကဲ့ကုလားတဲ့အမြင်ကတော့ဟိုပြောမယ်ဆိုတော့အစိုးရအနေနဲ့လုံနိုင်ကိုင်းနိုင်နဲ့ဟိုတချို့ခွင့်လန်းနေရှိပေမဲ့လည်းဟိုလုံတဲ့ကတော့မလောက်ခဲ့ဘူးဆိုတော့ဟာကိုထောက်ပြသွားရလို့ကျွန်တော်နားလဲပါတယ်။နောက်ကျွန်တော်တို့ဒီသူတို့ဝက်တော့ကိုတော်တော်ရှင်တချို့စာရေးပြထားတာရှိပါသေးတယ်စာတချို့တော့နန်းအောင်ဖတ်ပြပေးပါဦးခင်ဗ
ျပထမဆုံးတယောက်ကတော့ဟိန်မင်ခန်းဆိုတဲ့အကောင့်ပါရှင်ဆယ်နှစ်ကိုဆယ်လနဲ့ပြန်လွတ်ပေးခဲ့တော့ပြည်တွင်တရားစီရင်ရေးဥပဒေကိုနိုင်ငံတကာကအယုံကြည်အတိအမှတ်ပြုပါမလားဆိုပြီးတော့ရေးပါတယ်နောက်တဦးကတော့တင်စော်မြင့်ဆိုတဲ့သူပါအဖြစ်ရှိသူတွေကိုပြည်တွင်ဥပဒေနဲ့အရေးယူမယ်လို့တော်အောင်ဆန်းစုကြည်ကပြောပေမဲ့ဒီကိစ္စကတကယ်တော်ဝင်ရှိသူကတက်မလို့ဆိုတော့တမတော်သားတွေကိုစစ်တရားရုံးကပဲကင်တွယ်မှာပါလက်ရှိဖွဲ့စည်းပုံအရပေါ့စစ်တရားရုံးကိုလည်းနိုင်ငံကကယုံကြည်မှာမဟုတ်ပါဘူးလို့ရေးပါတယ်ရှင်နောက်သူကတော့မထွေးဆိုတဲ့သူပါ နိုင်ငံတော်ကလူခွင့်ရချောဖောက်မှုတွေအတွက်တရားမျှတမှုနဲ့နိုင်ငံတကာဥပဒေတွေနဲ့အရေးယူဖို့လမ်းစာရှိလာတယ်လို့ဆိုနိုင်ပါတယ်။အကြောင်းရင်းကအတိုင်းမြင်ခံရဲ့ကတိစကားမှာတာဝန်ရှိသူတွေကိုပြည်တွင်ဥပဒေနဲ့အညီအရေးယူဖို့ဆိုတဲ့အချက်လုံးဝမဖြစ်နိုင်ပါဘူးတဲ့။တိအချက်ကပြည်တွင်ဥပဒေဟာစစ်တပ်ကောင်းဆောင်လူတစုအတွက်သာအကအကွယ်ပြုရာအတွက်ပြောင်းလဲကျင်လွယ်နိုင်တဲ့စစ်တပ်စိတ်ကြိုက်ရေးဆွဲထားတဲ့ဥပဒေဖြစ်ခြင်းနဲ့၎င်းဥပဒေအောက်မှာမျှတမှုမရှိတဲ့တရားရေးစီမံရာဌာနဖြစ်နေခြင်းနဲ့နမနိအချက်ကလူအခွင့်အရေးချိုးဖောက်ခံရသူများဟာစစ်တပ်မှတော်၎င်းစစ်တပ်ရဲ့ဩဇာအာဏာအပြည့်အဝရရှိထားတဲ့အပေါင်းပါသူတို့ရဲ့လိမ်ညီးမျိုးစုံလှိမ့်လဲလှည့်ဖြားချရာဖြောက်အခက်အခဲဖြစ်အောင်ပြုလုပ်ထားတဲ့အမှုမျိုးစုံကိုအနိုင်ကျင့်ခံထားရတဲ့အတွက်မျှတမှုရှိတဲ့နိုင်ငံတကာခုံရုံးကအရေးယူရအတင်းတော်ဆုံးပါဆိုပြီးရေးထားပါတယ်ရှင
်။ဟုတ်ကဲ့နောက်ထပ်စာတချို့လည်းရှိပါသေးတယ်ဒီခုံမျိုးတစ်ခါဦးလာထွန်းစာလဲပါပါတယ်ဆိုတော့မယေသနာကျော်ဖတ်ကြပြပါအောင်ဗျာ
ဟုတ်ကဲ့ပါကိုအောင်လင်းဦးဦးလာထွန်းဆိုရဲတောင်းအရှင်ရေးလာတာကတော့ RCG ကအရေးယူပြစ်ပေးနိုင်တဲ့တရားရုံးမဟုတ်ဘူးလို့နားလည်ထားပါလူခွင့်ရချိုးဖောက်မှုရှိရင်လူခွင့်ရဥပဒေနဲ့အရေးယူနိုင်ပါတယ်ဆိုတဲ့ပြောကြချက်က ICC ပြစ်မှုဆိုင်ရာတရားရုံးကအခုနောက်ဆုံးလူသားပေါ်ကျူးလွန်မှုစိတ်ရွှဲမှုတွေအတွက်အမှုတည်ဆောက်ရေး ICC ရှင်းနေချုပ်စတင်စုံစမ်းပေါ်ထုတ်နေတာကိုလက်ခံအသိမဲ့ပြုမဲ့သဘောလားသိချင်ပါလေ။ပြည်ရေးဥပဒေနဲ့တရားစီရင်မယ်လို့ပြောတာတော့လုံးဝလက်မခံနိုင်ပါဘူးလို့ဆိုထားပါသေးတယ်။ဘာကြောင့်လဲဆိုရင်တော့ရှင်းနေဥက္ကဋ္ဌလုံးချံတက်ဖြတ်မှုဟာအဓိကပြေကံတရေကံပြေနှစ်နှစ်ကျော်လွတ်နေတာ။နောက်တရေကံပြေရဟန်းတစ်ပါးလည်းလွတ်မြောက်နေသေးတယ်လို့အခုနောက်ဆုံးဗစ်တိုးရီးယားလေးအမှုကမောက်ကမတွေဖြစ်နေတာတွေကပြည်ရေးတရားစီရင်ရေးအပေါ်မှာယုံကြည်ကိုးစားလက်ခံဖို့ခက်နေစေတာပါ။လူမျိုးစုတွေအတွက်တရားမျှတမှုဆိုတာကအဝေးကြီးပါလို့ပြောချင်ပါတယ်ဆိုပြီးတော့ဒီကုမျိုးတက်ကတော်ရရှင်ဥလာထွန်းရေးပါတယ်နောက်ထပ်တော်ရရှင်တယောက်ရေးတာကတော့အကိုချီမျိုးလေးဆိုရတော်ရရှင်မှာသူကတရားမျှတမှုတစ်ခုလို့ဆိုတာထက်နိုင်ငံတော်အတိုင်းပင်ခံဒေါအောင်ဆန်းစုကြည်ရဲ့ဝန်ကြီးကတိပြုချက်ကမြမတက်မတော်ကိုကိုစားပြုနိုင်သလားဆိုတာကဝေကွန်းတစ်ခုဖြစ်ပေါ်လာစေခဲ့တာအမှန်ပါတယ်နိုင်ငံတော်အစိုးရရဲ့အာဏာကာကွယ်ရေးစစ်ပဆက်ဆိုင်ရာပေါ်ဘလောက်ထိလွှမ်းခြုံမှုရှိရမရှိဘူးဆိုတဲ့အရာပေါ်မှာမူတည်ပါလိမ့်မယ်။ဒါမှသာလျှင်တရားမျှတမှုညနိုင်ကိုပြောလင်းချက်ဆိုတာတရေစတည်လာပါလိမ့်မယ်။အခုပူပူလေးလေးကာလမလို့တရားမျှတမှုတစ်ခုပေါ်ပေါက်လာတယ်လို့ယူဆဖို့အချိန်စောနေပါသေးတယ်။ကျေးဇူးတင်ပါတယ် VOE လို့ဒီတော်လာရှင်ရေးလာပါတယ်ရှင်
။ဟုတ်ကဲ့တော်လာရှင်ရဲ့စာရင်းမှာတော့လက်ရှိအခြေအနေမှာတရားမျှတမှုရနိုင်မှာမလားဆိုတာကိုတနည်းအားဖြင့်တွေးရပါတယ်။ဆိုတော့နောက်ခုကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုပြန်ပြီးဆွေးနွေးစီရင်တာတခုကသတော်ကျွန်တော်တို့ဟိုအမေရိကန်ပြည်အောင်ဆိုကကိုလာသိဆွေးနွေးထားတဲ့အချက်တခုရှိပါတယ်။သူကတော့ဒီအစိုးရအနေနဲ့ဟို2008ခုနှစ်ဖွဲ့စည်းပုံအခြေအနေကြောင့်ကန့်သက်ချက်တွေရှိနေရဆိုပေမဲ့အစိုးရအနေနဲ့ဒီဂျာမန်မှာလုံနိုင်ခံနေတဲ့ကိစ္စတွေရှိတယ်။ဒါပေမဲ့လည်းတချို့ကိစ္စတွေမလုပ်ခဲ့ဘူးဆိုပြီးသူကထောက်ပြတာမျိုးရှိပါတယ်။ဆိုတော့ဆရာဦးတင်းတန်းအရင်ဆွေးနွေးပေးပါလားခင်ဗျာ။ကျွန်တော်တို့ဒီလက်တလုံးမှာလည်းဖွဲ့စည်းပုံပြင်ဖို့ဆိုရင်ချက်ချင်းလည်းမဖြစ်နိုင်သေးတော့ဒီဂျာမန်မှာလုံနိုင်ခံနေလုပ်ပြီးဆိုင်ပြင်တာတွေဘာအများရှိလဲဆရာ
။ဒီပထမဆုံးကတော့နိုင်ငံကလည်းပူးပေါင်းဆောင်ရွက်နာဖွဲ့စည်းပုံနဲ့ဘာမှမဆိုင်နေဘူး။အဲ့တော့တကယ်တော့ဒီပြဿနာတွေပြန်လာခဲ့တဲ့အခါကပထမဆုံးကုလသမဂ္ဂအဖွဲ့ကြီးကလာပြီးဒုစရတဲ့ပြဿနာတွေတက်တဲ့အခါမှာအချင်းချင်းတဲ့နေရာဥတ္တမန်တွေလွတ်လပ်တဲ့သတင်းသမားတွေအပုံပေါ့ဗျာဒါတွေဝင်ကုန်မပြီးဘူးဟိုဖြစ်စင်မှာဒါကြီးကိုပိတ်ခံထားတယ်နောက်အပုံငင်းတယ်ပေါ့ဗျာဘာမှမရှိဘူးဘာမှဘောက်ပါဘူးဒါဒုက္ကံပညာလို့ဆိုရတော့ကုလသမဂ္ဂဆက်လက်စာဖူးရေးမြင်လာတဲ့အခါကျလည်းဟာအစိုးရဖူးရတယ်ကွာနော်အဲ့ဒါအားလည်းပူးပေါင်းဆောင်မှုလုံးဝမရှိဘူးကောင်းဆောင်မှုတော့မရှိတော့အဲ့လိုအချက်နဲ့အချိန်မျိုးကဟိုကပင်ကမကင်းဖြစ်တော့ဟောဘာဖြစ်လို့အဝေးမခံပါလိမ့်ဘာသူတို့ခုခုဘုံပေါ်တာရှိလို့ဖြစ်မှာလေဒီအချက်အဲ့ဒီအချက်ကတော့ကျွန်တော်တင်မထောက်ကျေဖွဲ့ကြည့်လို့မတို့ကြရမလို့ပဲအစိုးရအနေနဲ့ပေါ့ဗျာကိုဟာကုလသမဂ္ဂဖွဲ့နိုင်ငံတစ်ခုဖြစ်တော့နိုင်ငံမှာဒီတို့ရဲ့ဒီအထွတ်ထိပ်ကကုလသမဂ္ဂဖွဲ့လေပေါ့ရဲ့ဆိုပြီးတော့ဘူဘောင်းဆောင်ရတဲ့နေရာအဲဒီလိုဘူဘောင်းဆောင်ပြီးပြတ်ကွက်ခဲ့တဲ့အတွေ့အဲ့ဒါကိုဆောင်မှုမရှိတဲ့ကြက်ခမိုက်ကဆက်ပြတ်တော့ကြီးအောင်ပြီးတော့အခုရှိနေဒီရောက်တာလေလို့ကျွန်တော်ထင်တယ
်။ဟုတ်ကဲ့ဆရာဦးသင်တန်းကိုဆွေးနွေးပြရကျေးဇူးပါ။ဆိုတော့ကျွန်တော်အခုကိုယ်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်ယူလည်းတစ်လက်ပြန်အလှည့်ပေးချင်ပါတယ်။တူကတော့ကျွန်တော်တို့ကိုခိုင်ဆိုးအမေရိကန်ပြည်အောင်ကဖြစ်ပါတယ်။ကိုခိုင်ဆိုးသဘောထားလည်းလုံရင်တူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ။
ဒီမြန်မာနိုင်ငံအစိုးရမှာတော့အကုန်လုံးအကြပြိုက်နေတာပေါ့နော်။အခုနေပြည်တော်ကမလေးစက်ပွဲတွေဖြစ်နေတယ်။စက်ပွဲတွေကလည်းတရက်တစ်တရက်တိုးလာတယ်။နောက်ပြီးအခုကစခိုင်းစက်ပွဲတွေဖြစ်လာတယ်။အေအေကသိလာတာ။ဟိုနှစ်ခဏစစ်တပ်နေပြည်ရဲ့ဟိုတင်းသားတွေ
ဆက်ပြီးတဲ့ချက်တာပရင်တို့အချိန်ကုန်မှာချက်တာအဲ့လောက်တိမကြည့်ဘူ
း Okay ကုလားသိစနေရကျေးဇူးပါဆိုတော့ဟိုကျွန်တော်ဒီဆွေးနွေးပွဲကြီးကကျွန်တော်တက်နိုင်ရပြဿနာကိုပြည်လျောင်ကျွန်တော်ဆွေးနွေးဖို့ရည်ရထားတာဖြစ်တဲ့အတွက်ဟိုတချို့အသုံးလုံးတွေကတော့ပို့ပြီးဘေးကဖြစ်စီရဖြစ်နိုင်တဲ့အသုံးလုံးတွေကိုကျွန်တော်တို့ကမသုံးဖို့လည်းမြစ်တာရက်ခင်ပါတယ်နောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝါဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူကတော့ထိုင်းနိုင်ငံကကိုတီးလယ်မှုပါကိုတီးလယ်မှုသဘောထားလဲဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့အခုဒိတ်တရားရုံးမှာတော့တောင်စားစီယူနဲ့သူတို့တော့ဆင်းဝယ်လုပ်ခဲ့တာတော့တရားဆွဲဆိုခဲ့တာပြောဆိုခဲ့တာဆင်းဝယ်ခဲ့တာတွေကတော့ကျွန်တော်အနေနဲ့ကတော့နော်တကယ်လူကြီးတွေနော်တရားရုံးတရားကြီးတွေသုံးဖြတ်တဲ့အချိန်မှာဆိုရင်တော့ဒါထူးခြားချက်တစ်ခုရှိလေလိုက်မယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လဲဆိုတော့တောင်စားစီယူပြောဆိုရတာတွေကဆင်းရဲတာထိုက်ကြမှုတွေရှိနေတယ်ခင်ဗျ။နော်အဲ့ဒါကြောင့်မို့နိုင်ငံတကာခုံရုံးမှာတကယ်လို့နော်သူအနေနဲ့နော်ဒေါ်သတိနဲ့နိုင်သွားပြီဆိုရင်တော့ကျွန်တော်တို့တိုင်းလာလက်နက်ကန်ဖွဲ့ကြည့်တိုင်းလာပြည်သူတွေကတော့ပုံပြီးတော့နော်အဖြစ်နဲ့ခံရဖို့အလားအလာရှိတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုရင်နော်အခုတမ်းမတုံးမှာနော်စစ်တပ်ကဘလို့အမိတ်ထုတ်တာလဲဆိုတော့နော်လက်နက်ကန်ဖွဲ့ကြီးကိုပြည်ုံမကဘူးတိုက်ရုံမကဘူးနော်နော်ရွာသားတွေကတွေ့ရအကုန်ပြစ်လို့ပြင်ညာထားတာရှိတယ်ခင်ဗျ။အဲ့ဒါကြောင့်မို့ကျွန်တော်တို့ကတိုင်းလာပြည်သူတွေအတွက်အများကြီးတွေ့ရင်တည်းရှိနေတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
။ Okay ကိုတိလည်းမစနေရကျေးဇူးပါ။နောက်ထပ်ကျွန်တော်တို့စနေဝတ်တော့ကိုအီးမေးလ်ပို့ထားရလည်းရှိပါသေးတယ်။တယောက်ကတော့ကျွန်တော်အမေရိကန်ပြည်သူကမောင်တဒနာပါ။ကိုရင်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။အမေစုဟာတာဝန်ယူမှုတာဝန်ခံမှုပြေဝါရှိလို့ ICJ နိုင်ငံကတရားရုံးကိုတွားခဲ့တာပါ။ပြီးတော့နိုင်ငံတော်လူခွင့်ချုပ်ဖောက်မှုတွေမှာတာဝန်ရှိသူတွေကိုပြည်ပဥပဒေနဲ့အညီရေးယူမယ်လို့ကတိပေးခဲ့တာဟာကဘာကအယုံစိုက်စောင့်ကြည့်နေတဲ့အင်္ဂါတရားသူကြီးတွေရှိမှာပါဝေစုကသူမလုံနိုင်တဲ့ဂရီတစ်ခုကိုပေးခဲသလိုပေးခဲ့ပြီဆိုရင်လည်းအဲ့ဒီဂရီတရားလုံးပြတတ်တယ်ဆိုတာကျွန်တော်တို့ပြည်သူတွေအားလုံးအတိမို့ယုံမားတန်တရားမဖြစ်မိပါအခုဆိုရင်မြန်မာနိုင်ငံရဲ့လူခွင့်ပြဿနာဟာနိုင်ငံတကာတရားရုံးတွေဖြေရှင်းရတဲ့အခြေအနေအထိရောက်ရှိလာပြီဖြစ်တဲ့အတွက်အရင်တုန်းကလူလူခွင့်ချိုးဖောက်မှုပြဿနာတွေကိုမြင်ကိုရမှအမှုစီရင်လို့မရတော့ပဲအများပြည်သူတွေသတင်းမီဒီယာသမားတွေရှေ့အမှုစီရင်ရတော့မှဖြစ်ပါတယ်ဒီအတွက်စေကောင်းဆောင်တွေထိန်းချုပ်ထားတဲ့ပြည်ထရေးနယ်စပ်ရေးနဲ့တရားစီရင်မှန်တိုင်းတွေကိုအစိုးရရဲ့တိုက်ရိုက်စီမံအုပ်ချုပ်မှုအောက်ရောက်လာနိုင်ပါတယ်။အကြောင်းကတော့ကာကြုတ်ကိုယ်တိုင်ကအစိုးရအုပ်ချုပ်မှုအတိုင်းလိုက်နာသွားပါမယ်လို့မကြာခဏထုတ်ဖော်ပြောဆိုသွားလိုပါပဲ။နောက်ပြီးအစိုးရကသတင်းမီဒီယာလွတ်လပ်ခွင့်တွေကိုပုံမပေးလာနိုင်သလိုလူခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့တွေကိုလည်းလုံပိုင်ခွင့်တွေပို့တိုးပေးလာနိုင်တယ်လို့ယူဆမိပါတယ်။ဒါပြင်အစိုးရအနေနဲ့အရဖတ်လူမှုအဖွဲ့အစည်းတွေပြင်ကုလလူခွေအဖွဲ့အစည်းတွေနဲ့ပါပုံမဆောင်ရလာနိုင်တာကြောင့်နိုင်ငံတကာဥပဒေနဲ့ပါရေးယူမှုတွေရှိလာနိုင်တယ်လို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့မင်းချန်ပြောဆိုတာမောင်သဒနာပေးစာပါသူစာမှာတော့ဒီ ICJ အမှုရောလူခွေအခြေအနေတိုးတက်နေတဲ့မျှော်လင့်ချက်တစ်စုံတည်းဟာတွေ့ရတဲ့ဆွေးအမြင်မျိုးပြောထားတယ်လို့ဒီချိန်ထဲမှာပဲဟိုဒါရီကိုအခုချိန်လောက်ပဲမပြင်နိုင်ဘူးဆိုလို့ရှိရင်တော့နောက်မှဒီရဲ့အချက်တွေကြေဝန်းနိုင်တဲ့အနေနဲ့တချို့လည်းထောက်ပြပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ကျွန်တော်အစီအစဉ်အားလည်းဟိုအခြေသိမ့်မြင်တဲ့အတွက်ပြင်နိုင်ဆွေးနွေးမဲ့ပုံကိုယ်ကိုပြန်လှည့်ပေးချင်ပါတယ်ဆိုတော့အရင်ဆုံးဆရာဦးဝင်းလွင်ဆွေးနွေးပေးပါလားခင်ဗျကျွန်တော်အခု ICJ ဖြစ်ရောက်ခဲ့တဲ့အဖြစ်ကနေသင်ခန်းစာယူတင်လာရတယ်ကျွန်တော်ရှေ့မှာပြောသွားပြီဆိုတော့ရှေ့အနာဂတ်အတွက်ကိုဟိုဘာလို့များစောင့်ရန်ရှောင်ရန်ပေါ့လေဒီလိုအဖြစ်မျိုးတွေမကြုံရလေအောင်အဓိကလှုပ်တင်တာဘာလို့များဆက်နေနေရှိရလို့ယူဆတာခင်ဗျ
ဟုတ်ပါတယ်ကျွန်တော်တို့သင်္ကန်းစာယူဖို့အင်္ဂလာအရေးကြီးပါတယ်သင်္ကန်းစာယူဖို့ဆိုတော့အခုကကျွန်တော်တင်ပြသလိုအင်္ဂလာကိုသဘောထားကြည့်ခဲ့တဲ့မြန်မာလူမျိုးတွေကိုအစိုက်စစ်အောင်စနစ်တကျလုပ်ခဲ့တာလည်းရှိပါတယ်နော်အဲ့လိုကျွန်တော်တို့ brain wash လုပ်ခဲ့တယ်မိုင်းတိုက်ခဲ့တယ်နောက်ပြီးတော့ကျွန်တော်တို့ဒီ1962ခုနှစ်နောက်ပိုင်းမှာကိုတဲ့မတူတဲ့ difference ဆိုတာဟာအန်ဒီအီးတဖွဲ့မိမောင်းထိုးပြပြီးတော့အဲ့လိုလုပ်ခဲ့တဲ့တွေအများကြီးဒီများမှာအချက်အလက်တွေကလွဲမှားမှုရှိနေတယ်ဥပမာကျွန်တော်တို့တမိုင်းမှာပထမနိုင်ငံရေးမှာကြံကြည့်ရင်ကျွန်တော်တို့မြန်မာနိုင်ငံရဲ့မျိုးပုံဟာအာတမနိပူရာအယုဒ္ဓယာရှိရှိခဲ့တယ်။ဟိုဂျပန်ဘက်မှာကြံကြည့်မယ်ဆိုရင်ဘင်္ဂလားဒေ့ရှ်ကစစ်တကောင်းနယ်ကိုနှစ်ပေါင်း100လောက်ဂျပန်နယ်များကသိမ်းပိုက်ခဲ့တာရှိတယ်။တခါဒီဂျပန်နယ်များကလည်းဘလောက်ထိသဘောထားကြီးလဲဆိုရင်သူတို့ဟာဗုဒ္ဓဘာသာရဲ့ဂျပန်နယ်များဖြစ်တော်လည်းအစ္စလာမ်ဘွဲတွေရှိတယ်ကလီမာရှာအလီရှာဆိုပြီးတော့အဲ့လိုဘွဲတွေရှိခဲ့တယ်ရခိုင်ပြည်မြောက်ဦးနန်းတော်မှာဒင်းကားတွေတွန်းလုပ်တဲ့အခါမှာကျွန်တော်အာရဗီစာပေတွေအာရဗီစာပေကရိုးရိုးစာပေမျိုးဘာသာရေးနဲ့ပတ်သက်တဲ့စာပေတွေကိုတွန်းလုပ်ပြီးတော့လုပ်ခဲ့တယ်ဆိုတော့အဲ့ဒီလိုမြမတဘာဝအစရှိနေတဲ့ဟာကိုကျွန်တော်တို့တခါတည်းလူတွေလွဲမှားတော့ ကျွန်တော်တို့အချက်အလက်တွေနဲ့လမ်းလို့ရအောင်လုပ်ခဲ့တဲ့ဒီစိတ်တင်နေတာတွေကိုကျွန်တော်တို့အစိတ်ပြန်ချိရမယ်။တော့ဒါတွေကိုကျွန်တော်တို့ကဘာဒီတော့ဆိုဆိုင်လုပ်ရမယ်။အန်တီဒိုတီရှာမယ်။အဲ့ဒါပါလေဆို peace education ပဲ
။ဟုတ်ကဲ
့ကြာမယ်။လုံးလုံးလည်းမဖြစ်နိုင်ပါဘူးသို့တော်လည်းပဲကျွန်တော်တို့စိတ်ရှိလက်ရှိနဲ့ကျွန်တော်ပြည်ပြည်များကိုအသိပညာပြင့်တင်ပေးရင်အသိပညာဉာဏ်ဉာဏ်ကတော့ရှိနေပြီဆိုလို့ရှိရင်ကျွန်တော်အလေးအလုံးကိုဖယ်ရှားနိုင်တယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးပွဲလည်းချိန်ရဒီမှာပြည့်သွားတဲ့အတွက်ပါဝင်ဆွေးနွေးပေးခဲ့တဲ့ဦးဝင်းလွင်ဦးတိန်တန်းကိုကိုယ်နဲ့ပါဝင်ဆွေးနွေးရတဲ့ဒီစာရေးသားပေးဖို့တွင်နဲ့တော်တော်ရှင်ရဲ့အားလုံးလည်းထူးခြားပြုတင်ပါတယ်ခင်ဗျာ